င်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေကျမကဂျူလိုင်မျိုးပါဒီတစ်ပတ်အတွက်ပထမဆုံးဒီထိုင်းနိုင်ငံရောက်မြန်မာအလို့သမားတဦးပြောပြရင်ဖွင့်လာတဲ့အကြောင်းကိုတင်ပြကြပါမယ်ထိုင်းနိုင်ငံမှာ passport တက်တန်းတိုးမဲ့မြန်မာတွေကိုပွဲစားတွေကငွေမတန်တဆတောင်းနေပါတယ်ဆိုပြီးတော့ပြောပြလာတာပါအရင်တုန်းကဒီ passport နဲ့နေထိုင်ခွင့်တက်တန်းတိုးတာနှစ်မျိုးပေါင်းတော့မှဘတ်3000ပဲပေးရတာပါတဲ့အခု passport တက်တန်းတိုးတာတစ်ခုကိုပဲပွဲစားကိုဘတ်3800ပေးလိုက်ရပါတယ်တဲ့။တန်ယုံမှာကိုရိုင်းသွားလုပ်တဲ့သူတွေကဘတ်800ပဲပေးရတာပါ။ကျွန်တော်တို့ကမတိလိုက်လို့ပေးလိုက်ရပါတယ်။ဒီ Smooth ခွန်ခရိုင်တဲကမြန်မာနိုင်ငံသားစက်ယုံအလုပ်သမားတော်တော်များများအဲ့လိုခံလိုက်ရတာပါ။နေထိုင်ခွင့်တက်တန်းတိုးမယ်ဆိုရင်ဘတ်3800ထပ်ပေးရမယ်လို့ပြောပါတယ်တဲ့။အခုနိုင်ငံရေးအခြေအနေတွေနဲ့ကျွန်တော်တို့လည်းသူများနိုင်ငံမှာကောင်းကောင်းမနေရပါဘူး။ဒီကျွန်တော်တို့ရတဲ့လာကနဲ့စားဖို့တောက်ဖို့နဲ့အခန်းကနဲ့ဟွာဘူးဒီယာဘူးပေးရတာ ਨੇ ဒီကြားထဲမှာဒီလိုတွေထပ်ပြတော့အခက်အခဲဖြစ်ရပါတယ်တခြားသူတွေကျွန်တော်လိုမခံရအောင်ကိုရိုင်းသွားပြီးတော့လုပ်စီကြပါတယ်နောက်ပြီးတော့ဒီလိုအကြောင်းအရာတွေသိရအောင် Facebook မှာဆိုရင်လဲဒီထိုင်းနိုင်ငံကအလုသမားအရေးလှုပ်ရှားသူတွေရဲ့အကောင့်တွေကို follow လုပ်ထားဖို့အကြံပြုကြပါတယ်ဆိုပြီးတော့ RFA ကိုပြောပြလာပါတယ်ရှင်အခုဆက်ပြီးတော့ဒီမင်းပြားကစစ်တပ်မိသားစုဝင်တဦးပေးပို့လာတဲ့စာကိုတင်ပြကြပါတယ်မင်္ဂလာပါ RFAကျမက RFA ကိုအမြဲကြည့်ရှုအားပေးနေသူတယောက်ပါ။ကျမကတော့ဒီမင်းပြားမြို့ခမရ389စစ်တပ်မိသားစုဝင်တယောက်ပါ။အခုခမရ389တပ်မိသားစုကယောက်ျားလေးတွေကိုစာသင်ပေးမယ်ဆိုပြီးတော့လူစုပါတယ်တဲ့။အစကတော့တကယ်ထင်ပြီးမိဘတွေကခွင့်ပြုကြပါတယ်။ဒါပေမဲ့နောက်တော့မှစစ်လေးကျင့်ရေးလုပ်ခိုင်းပြီးတော့စစ်သားလုပ်ခိုင်းမယ်ဆိုတာကိုသိလိုက်ရပါတယ်တဲ့။ကျမတူလေးကအခုမှအသက်10နှစ်ပဲရှိပါသေးတယ်။အခုကျမရဲ့အမကငိုနေတာကလွဲပြီးတော့ဘာမှမတက်နိုင်တဲ့ဘဝကိုရောက်နေပါဗျ။အပြင်ကိုလည်းပြေးမထွက်တော့ဒုက္ခလည်းတော်တော်ရောက်နေပါဗျ။ဒီအကြောင်းကို RFA ပေးစာပြန်စာမှာထည့်ပေးပါ။ကျမရဲ့ Facebook account ကိုတော့ကျေးဇူးပြုပြီးမဖော်ပြပါနဲ့ဆိုပြီးတော့ပေးပို့လာပါတယ်ရှင်
။ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေ၊အမြင်မတော်တာတွေကိုပြောချင်ရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပေးပို့လို့ရပါမယ်ခင်ဗျာ။
အခုတခါတော့နာမည်မဖော်လိုတဲ့ RFA ပြည်သက်တူရင်ဖွင့်ပြောပြလာတဲ့အကြောင်းကိုတင်ပြပါမယ်။သူရှမ်းပြည်နယ်မြောက်ပိုင်းတီဘောကိုခရီးသွားရင်းနဲ့ကြုံခဲ့ရတဲ့အကြောင်းကိုရင်ဖွင့်လာတာပါ။ကျွန်တော်ဂျွန်လအစောပိုင်းကတီဘောကိုသွားတော့ကိုးမိုင်လမ်းခွဲလို့ခေါ်တဲ့ဒီကြောင်မဲလမ်းခွဲမှာစစ်သားနဲ့ရဲတွေကကားတွေကိုစစ်ဆေးပါတယ်။စစ်တာကလည်းရိုးရိုးစစ်တာမဟုတ်ပါဘူး။ကားငယ်တစ်စီးကိုတထောင်ခွဲဒီ7ဘင်းကားတွေကိုဆိုရင်4000ဆိုပြီးတော့ကားသမားတွေကိုတောင်းတာပါတဲ့။အဲ့ဒီနေရာကလမ်းခွဲဆိုတော့နတ်မလန်ကလာတဲ့ကားတွေရောဒီတီဘောဘက်သွားတဲ့ကားတွေနဲ့လာရှိုးဘက်ကိုသွားတဲ့ကားတွေပါဖြတ်ကြရတာပါကျွန်တော်တို့ခရီးသွားပြည်သူတွေကိုလည်းမှတ်ပုံတင်နဲ့ကိုဗစ်ကာကွယ်ဆေးထိုးထားတဲ့ကတ်ကိုစစ်ပါတယ်ကိုဗစ်ကာကွယ်ဆေးကတ်မပါလို့ရှိရင်9000ပေးရပါတယ်မပေးရင်စကန်တီလိုက်သွားရမယ်လို့ပြောပါတယ်ပတ်စံတောင်းတာကလည်းရိုင်းရိုင်းဆိုင်ဆိုင်ဆဲဆိုပြီးတော့အတင်းအဓမ္မတောင်းနေတာပါတဲ့ဒီเจ้าတွေကိုတင်ပြပေးပါလို့ကျွန်တော်ပြည်သူတယောက်အနေနဲ့တောင်းဆိုကြပါတယ်ဆိုပြီးတော့ RFA ကိုပြောပြရင်ဖွင့်လာတာပါရှင်အခုဆက်ပြီးတော့ရန်ကုန်ကပေးစာတစ်စောင်ကိုတင်ပြပါအောင်မယ်မင်္ဂလာပါ RFA ပြည်သူတွေရဲ့ဒုက္ခရင်ဖွင့်စာတွေကိုထုတ်လွှင့်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဆရာနာရှင်ခစ်ဆိုးကစ်ပြက်ကြီးမှာပြည်သူတွေလည်းစိတ်မလုံခြုံကိုယ်မလုံခြုံဖြစ်နေကြရသလိုအလောက်ကင်တွေကမရှိစားဝတ်နေရေးခက်ခဲကြက်တဲလာကြတော့ရိုးရိုးသားသားလောက်ကင်စားတောက်နေသူတွေလည်းဒီအလွယ်လမ်းကိုလိုက်ငွေရလမ်းကိုရှာလာကြပါတယ်။နှလုံးတည်နဲ့လောင်းကစားတွေကိုဈေးရောင်းသလိုရောင်းနေကြပြီးတော့မွေးရဆေးတွေလည်းလုပ်နေကြပါတယ်။ NRD အစိုးရလက်ထက်ကမွေးရဆေးနဲ့ပတ်သက်လို့တိုင်ကြားဖို့ဖုန်းတို့အီးမေးလ်တို့ထားကြပြီးတော့ဖမ်းဆီးတာလည်းရှိပါတယ်။အခုတော့ဆရာနာသိမ်းလိုက်ကလေးကတာဝန်ရှိသူတွေကလည်းဒီလောင်းကစားသမားမွေးရဆေးသမားတွေစီကနေလိုင်းကျေးယူလက်စားနေကြပါတယ်တဲ့။ရန်ကုန်တိုင်းမရန်ကုန်ကကျွန်တော်တို့ရက်ကွက်မှာဆိုရင်မွေးရဆေးသမားတွေဖဲသမားတွေနဲ့သခိုးတွေကညတွေမှာသူတို့ကိုအနှောက်ယှက်ပေးနေကြတဲ့လမ်းဘေးခွေးတွေကိုရိုက်တက်တာတို့ကားနဲ့တိုက်တာတို့လုပ်နေကြတာပါဆရာနာသိမ်းလိုက်တာကြောင့်လူရောတိရိစ္ဆာန်မှမကြံကက်ကြီး၃ပါးစိုက်နေကြပါကြောင်း RFA ကနေရေးသားလိုက်ပါတယ်နာမည်ကိုတော့မဖော်ပြပါနဲ့ဆိုပြီးတော့ပြပို့လာပါရှင်ဒီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေအနေနဲ့ရရက RFA ပြည်သက်တွေအနေနဲ့ပြောပြရင်ဖွင့်ခြင်းတဲ့အကြောင်းတွေရှိနေရင်ပေးစာပြန်စာခံတာကိုလိမ့်မှုပြီးတော့ RFA ရဲ့ Facebook Messenger ကနေပဲဖြစ်ဖြစ် RFA ရဲ့ Viber နဲ့ Signal ဖုန်းနံပါတ် 2392935418ကိုပဲဖြစ်ဖြစ်အချိန်မရွေးဆက်သွယ်ပေးပို့နိုင်ပါတယ်ရှင် RFA ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှာလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်